ထိုင်းနိုင်ငံဘန်ကောက်မြို့တော်ဆိုင်ယန်ပါရာဂွန်းကုန်တိုက်မှာအော်တိုဘား3ရက်ကဖြစ်ခဲ့တဲ့ပစ်ခတ်မှုတွင်သေဆုံးခဲ့ရတဲ့မြန်မာရွှေပြောင်းအလုပ်သမားမတ်မိုးမြင့်ရဲ့ဇာပနာကိုမိခင်ဖြစ်သူနဲ့မိသားစုတစောက်နဲ့တက်ရောက်နိုင်ရေးအတွက်ညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြောကြားထိုင်းသတင်းတွေမှာဖော်ပြပါတယ်။မတ်မိုးမြင့်ရဲ့မိခင်ဖြစ်သူဟာအော်တိုဘား6ရက်ညနေပိုင်းမှာရန်ကုန်ကနေလေကြောင်းခရီးနဲ့သူဝနဘူမိလေဆိပ်ကိုရောက်ရှိပြီးနောက်ရက်မှာသမီးဖြစ်သူရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့စီစဉ်ထားတယ်လို့ထိုင်းသတင်းမှာဖော်ပြပါတယ်။ဇပနာခဏကိုအော်တိုဘာ၄ရက်ကနေ၈ရက်ထိကျင်းပနေပြီး၈ရက်နေမှာတော့မီးသွင်းဖို့စီစဉ်ထားပါတယ်။မမိုးမြင့်ကမိသားစုအတွင်းအဓိကဝင်ငွေရှားနေသူဖြစ်လို့ကျန်းရဲသူမိသားစုကိုလည်းထိုင်းအလုပ်ရှင်ဘက်ကဆက်လက်ပံ့ပိုးကူညီမယ်လို့ဆိုပါတယ်။ပြစ်ခတ်မှုအတွင်းမမိုးမြင့်အပြင်တရုတ်ခီးသွားသူလည်းတည်ဆုံးခဲ့ရပြီးဒီအတွက်ထိုင်းဝင်ကြီးချုပ်ကထောက်မှန်တောင်းပန်ကြောင်းတရားဝင်ပြောကြားခဲ့တယ်လို့တည်ဆုံးသူတွေရဲ့ဇပနာအတွက်ဘင်းတော်ဝင်နန်းတော်ကတာဝန်ယူထားတာလည်းဖြစ်ပါတယ်များ။